ဩစတြေးလျနိုင်ငံမှာအာရှတိုက်ကလူတွေကိုလူမျိုးရေးခွဲခြားတာတွေနဲ့အကြမ်းဖက်တာတွေကြောင့်တရုတ်နိုင်ငံသားတွေအနေနဲ့ဩစတြေးလျနိုင်ငံကိုတွားရောက်လည်ပတ်တာတွေမလုပ်ကြဖို့တရုတ်အစိုးရကအကြံပေးတိုက်တွန်းလိုက်ပါတယ်။ဒါဟာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးဩစတြေးလျနိုင်ငံကတရုတ်နိုင်ငံကိုစုံစမ်းစစ်ဆေးဖို့ပြောခဲ့တဲ့အပေါ်တရုတ်အစိုးရကဩစတြေးလျကိုလက်တုံပြန်တာဖြစ်ပုံလည်းရပါတယ်။ COVID-19 ကာယရောဂါကြောင့်ဩစတြေးလျနိုင်ငံမှာတရုတ်လူမျိုးတွေနဲ့အာရှတိုက်ကလူတွေကိုလူမျိုးရေးခွဲခြားပြောဆိုဆက်ဆံတာတွေနဲ့အကြမ်းဖက်မှုတွေဟာတိုးလာနေတယ်လို့တရုတ်နိုင်ငံရဲ့ယဉ်ကျေးမှုနဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းဝန်ကြီးဌာနကတောက်ကြနေကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။တရုတ်နိုင်ငံကကမ္ဘာလှည့်ခီးသည်တွေအနေနဲ့သူတို့ရဲ့လုံခြုံရေးကိုပိုပြီးသတိထားဖို့နဲ့ဩစတြေးလျနိုင်ငံကိုခီးသွွားတာတွေရှောင်ကျဉ်ကြဖို့အကြံပေးလိုတယ်လို့အဲ့ဒီကြေညာချက်မှာပြောထားပါတယ်။တရုတ်နိုင်ငံဟာဩစတြေးလျနိုင်ငံကနေအမှုရောစပါးတွေတင်သွင်းနေတာကိုကုန်သွယ်ကုန်80ရာခိုင်နှုန်းတိုးမြှင့်ချမှတ်ခဲ့တာကြောင့်ဒီလိုတင်သွင်းတာကိုရပ်ပစ်လိုက်တဲ့သဘောရောက်သွားပါတယ်။ဒါပြင်ဩစတြေးလျနိုင်ငံကအကြီးဆုံးအမဲသားကုမ္ပဏီ၄ခုကနေအမဲသားတင်သွင်းနေတာတွေကိုလည်းအမှတ်အစိတ်ပြဿနာကြောင့်ဆိုပြီးတင်သွင်းတာတွေကိုဆက်မလုပ်ဖို့တားမြစ်လိုက်ပါတယ်ခင်ဗျာ။